ဒီနှစ်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံကိုယ်စားဘင်္ဂလားဒေ့ရှ်ဘက်ဆက်ဆွဲပြောဆိုချက်တွေဟာအခြေအမြစ်မရှိတဲ့သတင်းမှားတွေသာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကဒေါသတကြီးတုံ့ပြန်လိုက်ပါတယ်။နယူးယောက်မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂရဲ့85ကြိမ်မြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံအတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေကဘင်္ဂလားဒေ့ရှ်အနေနဲ့နေဆက်မြို့ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာအကြမ်းဖက်သမားတွေကိုလက်ခံကူညီထားတယ်လို့ဆက်ဆွဲခဲ့တာကိုအခုလိုဘင်္ဂလားဒေ့ရှ်ဘက်ကတုံ့ပြန်လိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဆင့်မြင့်ရာရှိကြီးတူကဘင်္ဂလားဒေ့ရှ်အနေနဲ့ဘလို့အကြမ်းဖက်သမားကိုမှသူ့နယ်မြေထဲလက်ခံထားတာမရှိဘူး။ဝန်ကြီးချုပ်ရှိတ်ခါစင်နာအစိုးရအနေနဲ့အကြမ်းဖက်မှုကိုလုံးဝလက်မခံတဲ့မူဝါဒရှိထားတယ်။မြန်မာအနေနဲ့ကိုယ်ပြဿနာကိုပြန်ကြည့်တင်တယ်လို့တုံ့ပြန်လိုက်ပါတယ်။ကြားအပြင်ဥကျော်တင်ဆွေဘက်ကနေရိုဂျာဒုက္ခသည်ပြန်ပို့ရေးအစီအစဉ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့နှစ်ဖက်ပူးပေါင်းဆောင်ရွက်မှုပေါ်သာမူတည်တယ်လို့ဒီကုလညီလာခံမှာပြောခဲ့တာအပေါ်လဲဘင်္ဂလားဒေ့ရှ်ဘက်ကတော့ဒါကနှစ်ဖက်ပြဿနာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ပြဿနာလည်းမဟုတ်ဘူးမြန်မာဘက်ကဒုက္ခသည်တွေပြန်လာချင်အောင်လှုပ်ပေးရမှာသာဖြစ်တယ်လို့ပြန်ခြေပလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစင်နာကလည်းဒီကုလညီလာခံမှာပဲမေကွန်းပြောရမှာဒီရခိုင်ပြည်နယ်ကလူတွေထွက်ပြေးလာတဲ့ပြဿနာကိုမြန်မာအစိုးရကသာဖန်တီးခဲ့တာမို့အဖြေအတွက်မြန်မာဘက်ကပဲတာဝန်ရှိတယ်နိုင်ငံတကာအနေနဲ့တော့အကောင်ဆုံးအဖြေရနိုင်ဖို့ဝိုင်းကူပေးတင်တယ်လို့ပြောခဲ့ပါဗျ။တကယ်တော့မြန်မာဆွေအနေနဲ့ဒီရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံပေမဲ့ဒီဒုက္ခသည်တွေပြန်လာရေးအတွက်တော့ဆောင်ရွက်နေတယ်လို့ဆိုပါတယ်ခင်ဗျာ။